Welcome to the Voice of America in Burmese.
လာညာကျမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဧပြီလ9ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအတိုင်းဒိုမီတာ1925 32နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညပိုင်းသတင်းတွေကိုမအေးသနာကျော်နဲ့အတူညညပေးသွားမှာပါစီးရီးယားနိုင်ငံအရှေ့ကူတာဒေသကသဘုံလေးထိန်းချုပ်ထားတဲ့နောက်ဆုံးမြို့မှာဒီတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကြောင့်တိုက်ပွဲတွေအတွင်းလူ40လောက်သေဆုံးသွားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်နိုင်ငံကဒီမင်းတပ်ဖွဲ့တဖွဲ့ဖွဲ့စည်းတဲ့အခမ်းအနားဒီကနေ့ကျင်းပပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်။နောက်ဆုံးရသတင်းတွေကတော့မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေဟာသူတို့နေရရင်ပြန်မို့ဘာကြောင့်နှောင့်နှေးနေရသလဲ။သူတို့အတွက်ရရှိဖို့အာမခံချက်တွေပေးပါ။နိုင်ငံရေးဒီအခွင့်အရေးတွေပေးပါဆိုပြီးသမ္မတကြီးစီကိုတင်ပြပေးဖို့သူတို့စီကိုရှေ့သတင်းပတ်ထဲရောက်လာမယ်။ဒီလူကယ်ပြန်ဝင်ကြီးကိုတောင်းဆိုမယ်လို့ပြောပါတယ်။
ကျွန်တော်တို့ရဲ့ဝန်ကြီးနဲ့ဆွေးနွေးစီရင်ကျွန်တော်တို့ကနိုင်ငံသားအစိုးရအပြေဝကျွန်တော်တို့ပြန်လည်ရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်တို့မြန်မာနိုင်ငံကိုကျွန်တော်တို့နိုင်ရဲ့ဒေသကိုပြန်လည်တွားဖို့အတွက်နောက်မိမိရဲ့မူလစေရောမှာ
ဒုက္ခလေးဒုက္ခတဲ့စခန်းကဒုက္ခတဲ့ပြောခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်စနေညတိုင်းတင်ဆက်နေကြသတင်းနောက်မဆုအစီအစဉ်မှာတော့ရက်သားဆိုးရတဝက်ထပ်ပြောင်းလိုက်တဲ့မြန်မာသမ္မတတဲ့အပေါ်မှာသုံးသက်ချက်တွေနောက်ငလျင်အကြောင်းတင်ပြမယ်မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့ဒေလိုက်အစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့တင်ပြပေးကြပါလိမ့်မယ်ရှင်
မရှိနိုင်ငံကစီးပွားရေးလုပ်ငန်းရှင်9ဦးနဲ့သူတို့ပိုင်တဲ့ဒါမှမဟုတ်ထိန်းချုပ်မှုအောက်မှာရှိတဲ့ကုမ္ပဏီ12ခုအစိုးရအခြေခံတာဝန်ရှိသူ18ဦးနိုင်ငံပိုင်လက်နက်ခဲယံအယောင်းဝယ်ကုမ္ပဏီနဲ့ရုရှားဗန်တစ်ခုကိုအမေရိကန်ကဒဏ်ခတ်အရေးယူလိုက်တယ်လို့သမ္မတအင်ဗီရောကကြေညာချက်ထုတ်ပါတယ်အနောက်ဒီမိုကရေစီနိုင်ငံတွေနဲ့ကမ္ဘာတစ်ဝန်းမှာရုရှားဆွေရရဲ့ဆွေရတဲ့လုပ်ရည်တကြောင်အခုလိုအရေးယူလိုက်တာလို့ဆိုပါရယ်တောက်ကြနေသတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတအင်ဗီရောပြောခွင့်ရဆရာဟက်ကီဘီဆန်နက်စ်ကအမေရိကန်ပြည်ထောင်စုဟာရုရှားနဲ့ဆက်ပြီးတော့လက်တွဲလှုပ်ဆောင်လို့ကြောင်းပြောသွားပါရယ်အရေးယူခံရသူတွေနဲ့ပိုင်ဆိုင်မှုတွေအမေရိကန်မှာရှိတယ်ဆိုရင်တော့ထိန်းချုပ်ခံရမှာဖြစ်ပြီးတော့အမေရိကန်ကလူတွေအနေနဲ့လည်းအရေးယူထားတဲ့ရုရှားကလူတွေကုမ္ပဏီတွေစီးပွားရေးမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်လိုက်ပါတယ်ခင်ဗျာ
အမေရိကန်ဒေါ်လာဘီလီယံ100တက်မိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်မှာနောက်ထပ်အခွင့်အရေးတိုးခေါက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကချိန်ညှောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းလက်တုံ့ပြန်မယ့်အကြောင်းပြောခဲ့ပေမယ့်အမေရိကန်သမ္မတနဲ့အစိုးရတို့ကတော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာမဟုတ်အကြောင်းပြောဆိုနေကြပါရယ်အမေရိကန်နဲ့တရုတ်တို့ကြားမှာအပြန်အလှန်ချိန်ညှောက်မှုတွေကြောင့်ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါရယ်အင်ဂျီရောစီးပွားရေးအကြံပေးအရာရှိချုပ်လယ်ရီကတ်လိုကတော့သွင်းကုန်ခွန်တွေတိုးကောက်မဲ့အစီအစဉ်ဟာအစိုးပြုထားတဲ့အစီအမံသာရှိပြီးတော့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရုံးကစစ်စစ်လေ့လာပြီးတော့အများအပြည်သူကိုချပြရအောင်မှာဖြစ်ကြောင်းနဲ့လက်တလောမှာအရေးယူဆောင်ရွက်မှုတစုံတရာမရှိသေးကြောင်းလည်းပြောထားခဲ့ပါရယ်အမေရိကန်အနေနဲ့ညာနာဥစ္စာမိုဘိုင်းခွင့်ချိုးဖောက်ပြီးတော့တရုတ်နိုင်ငံကခိုးယူနေရတဲ့ပုံမှာအဓိကစိုးရိမ်နေတာဖြစ်ကြောင်းနဲ့အမေရိကန်ရဲ့အနာဂတ်ဖြစ်တဲ့နည်းပညာတွေကိုတရုတ်နိုင်ငံကခိုးယူနေတာမျိုးလက်မခံနိုင်ကြောင်းလည်းပြောထားပါရယ်ရှင်
စီးရီးယားနိုင်ငံအရှေ့ကူတာဒေသကသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးမျိုးကိုအစိုးရတပ်တွေကလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်နေပြီးတိုက်ပွဲတွေအတွင်းလူပေါင်း40လောက်သေဆုံးသွားပြီဖြစ်တယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ကူတာဒေသကအကြီးဆုံးမျိုးဖြစ်တဲ့ဒူမာမျိုးနေရာအချို့ကနေထူထပ်တဲ့မိခိုးတွေတက်လာတာကိုတောက်ကြနေကစီးရီးယားရုံးမြင့်တန်ကြားကနေတရိုက်ထုတ်လင်းပြသခဲ့ပါတယ်ဂျိုင်းရှ်အယ်အစ္စလမ်သဘုံတွေထိန်းချုပ်ထားတဲ့မျိုးကိုအစိုးရတပ်တွေကထိုးစစ်ဆင်နေကြောင်းလည်းပြောသွားပါတယ်သဘုံတွေထိန်းချုပ်ထားတဲ့အလက်ပိုမျိုးအရှိမြောက်ပိုင်းကိုတွားနိုင်ဖို့ဂူတာဒေတာကတဘုံတချို့ကလမ်းဖွင့်ပေးထားခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေဖြစ်ပွားတာပါတောက်ကြနေကတိုက်ပွဲတွေအတွင်းတေဆုံသွားသူ40ထဲမှာကလေးရှိဦးပါဝင်တယ်လို့စီးရီးယားလူခွင့်ဆောင်ကြီးရဲ့အဖွဲ့ကပြောပါတယ်လေကြောင်းကတိုက်ခတ်တဲ့လေယာဉ်တွေဟာရုရှားလေယာဉ်တွေဖြစ်ဖို့များပြီးတော့ဒါဇင်နဲ့ချီတိုက်ခတ်မှုတွေအတွင်းမြို့နေရာတော်များများကိုထိမှန်ခဲ့တယ်လို့ဆိုပါတယ်မြို့တော်ဒမတ်စကတ်အရှေ့ပြားဒေတာတွင်နှစ်ပတ်ကြာငြိမ်သက်နေခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါခင်ဗျာ
အချင်းပြချချမှုနဲ့ထောင်နဲ့ဆက်နေတဲ့စီရင်ချက်ချခံထားရတဲ့ဘရာဇီးလ်သမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာကိုလာရောက်အဖမ်းခံဖို့အတွက်တရားသူကြီးကတတ်မှတ်ထားတဲ့နောက်ဆုံးနေ့ကြော်လွန်သွားပေမဲ့အဖမ်းခံမှုညှင်းဆန်နေတဲ့အတွက်တင်းမာမှုတွေပေါ်ပေါက်နေပါတယ် တမဟောင်းကတော့ထောက်ခံသူတွေနဲ့အတူစောက်ပါလို့မျိုးစုံကတမကတခုရဲ့ရုံချုပ်မှာရောက်ရှိနေပါတယ်။ပြည်အောင်စုတရားသူကြီးစာကြီးမိုးရောကတော့တမဟောင်းကိုစောက်ပန်းတဲ့တို့ကံပေါ်ရက်ကနေပြီးတော့အနောက်တောင်ဘက်မှာ200ကျောက်ဆက်အကွာမှာရှိတဲ့ကျူရီတီပါမျိုးကရဲတပ်ဖွဲ့စီပါမနေ့ကတောက်ကြနေမှာနောက်ဆုံးထားပြီးတော့အဖမ်းခံဖို့အချိန်ပေးထားတာပါ။ဒါမဲ့လည်းတမချင်းကျော်လွန်လာပြီးတော့ ရဲတပ်ဖွဲ့ကလည်းတမကရုံအဆောက်အုံတွေကိုဝေးရောက်ဖမ်းစီဖို့တွန်းဆုံနေကြပါတယ်။ထောင်နဲ့ခြေတဲ့ထောက်ခံသူတွေအဆောက်အုံပြည်ဘက်မှာစုဝေးနေတာကြောင့်ပြည်ပခါတွေပေါ်ပေါက်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။အခုနောက်ဆုံးတမရဟောင်းရောက်ရှိနေတဲ့နေရာဟာတချင်းကစီယုံရေးမှုတအုပ်အဖြစ်နဲ့သူစတင်ပြပောင်းဝင်လှုပ်ရှားခဲ့ပြီးတမကအဖွဲ့ရဲ့ရုံချုပ်လည်းဖြစ်ပါတယ်။
အေဘီတရင်တဘုံမှာတော့တမန်ဟောင်းဟာတရားသူကြီးအမိန့်ပေးထားတဲ့ကျူရိုတီဘာမျိုးကိုသွားမှာမဟုတ်ဘဲနဲ့တမကရုံထဲကိုရဲရီလာဖမ်းတဲ့အထိစောင့်နေဖို့ဒါမှမဟုတ်ရင်လဲစားပွားလိုမျိုးမှာဒီနေ့စနေနေ့မှာသွားရောက်ဖမ်းခံဖို့စဉ်းစားနေကြောင်းလဲတမန်ဟောင်းနဲ့နှီးစက်တဲ့သူတွေကိုကိုးကားပြဖို့ပြခဲ့ပါရဲ့ရှင်။ဗီဒီယိုအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9:00ကနေ kilohertz 933 နဲ့ ပထမ လာရေး ဘက် မှာ ဆိုင်လန့် မီတာ 190 kilohertz 1505 တို့ ကနေ ပါ ထုတ်လွှင့် ပေးပါ ခင်ဗျာ
ဒီနေ့ ညဘက် သတင်းတွေကို VOA ကနေ တိုက်ရိုက် အသံလွှင့် ပေးနေပါရယ် ခင်ဗျာ ဒုတိယ ကမ္ဘာ စစ် နောက် ပိုင်း မှာ ပထမ ဆုံး အကြိမ် အနေနဲ့ ဂျပန် မရင်း တပ်ဖွဲ့ ဖွဲ့စည်း တဲ့ အခမ်းအနား ဒီကနေ့ ကျင်းပပါရယ် တောင်တရုတ်ပင်လယ်နဲ့ ထိစပ်နေတဲ့ နယ်မြေ တစ်လျှောက်က ကျွန်းတွေကို တရုတ်နိုင်ငံဘက်က အတင်းလာ တိမ့်ပိတ်တာ မျိုးကို ဂျပန်က စိုးရိမ်ပြီးတော့ အခုလို တပ်ဖွဲ့ စည်းတာပါ ကျူရှူးကျွန်းဆက် အနောက် တောင်ဘက်က စာစီဘိုကျွန်းနီးက စစ်စခန်းမှာ မရင်း တပ်ဖွဲ့ဝင် 1500 လောက်ဟာ ဆိုးရွားတဲ့ ရာသီ ဥလူ အောင်မှာပဲ တပ်ဖွဲ့ စည်းတဲ့ အထိမ်းအမှတ် အခမ်းအနား ကျင်းပခဲ့ပြီး ကျူးကျော်သူတွေ တိမ့်ပိတ်ထားတဲ့ ကျွန်းကို ပြန်လည်ရယူတဲ့ စီရီး တရုတ်ပြန်မှု အမြင့် 20 ကျောင်း ပြုလုပ်ခဲ့ပါတယ် ဂျပန် နိုင်ငံ အနေနဲ့ လူမျိုးရေး ဆိုင်ရာ ကက်ခဲတွေ တိုးပြီးတော့ ရင်ဆိုင်လာတဲ့ အချိန်မှာ ဂျပန် ကျွန်းတွေကို ကာကွယ်သွားဖို့ ဒုတိယ ကာကွယ်ရေး ဝန်ကြီး တိုမိုဟီရို ယာမာမိုတု က အခမ်းအနားတွင် ပြောသွားပါတယ် ဂျပန် မရင်း တပ်ဖွဲ့ ရဲ့ အခုလို စီရီး လှှမ်းမှုက အိန္ဒိယ နိုင်ငံ၏ အပေါ် ချင်းချောက် တလူမျိုး ဖြစ်မလား ဆိုပြီးတော့ ဝေဖန် သုံးသပ်မှု တွေ လည်း ရှိနေပါတယ် ဒုတိယ ကမ္ဘာ စစ် နောက် ပိုင်း ပြန် ရေးဆွဲတဲ့ ဖွဲ့စည်းပုံ ဥပဒေမှာ ဂျပန် နိုင်ငံ အနေနဲ့ ပုံမှန် စစ်တပ် မရှိရဘူး ဆိုပြီးတော့ ထည့်သွင်း ရေးဆွဲထားတာ ကြောင့်ပါ အနောက် ပစိဖိတ် ဒေသကို အလွယ်တကူ သွားနိုင်မှု ကြိုးပမ်းနေတဲ့ တရုတ် နိုင်ငံရဲ့ နေမီ ချက်ချွင်မှုကို ဟန်တားတဲ့ အနေနဲ့ ဟယ်လီကော်ပတာတွေ ကုန်းရီ 2 မျိုးသွား တက်ကြွေးရင်တွေနဲ့ တခြား အစင်းမြင့် စစ်ပတ် 3 ရင်တွေ ပါဝင်တဲ့ Marine Tech Air တိုးချဲ့နေတာ ဖြစ်ပါတယ် ခင်ဗျာ
နေဆက် ဒေသက ရုံးရင်း ဆက်ခံမှုတွေ အတွင်းမှာ Israel တပ်ဖွဲ့တွေရဲ့ ပြစ်ခတ်မှုကြောင့် သတင်းတော် တအူ အပါဝင် Palestine ကိုအူ သေဆုံးခဲ့ကြောင်း Hamas အဖွဲ့ ထိန်းချုပ်ထားတဲ့ Gaza ကမ်းရောင် ဒေသက ကျန်းမာရေး ဝန်ကြီးဌာနက ဒီကနေ့ပဲ ပြောသွားပါတယ် Gaza အခြေစိုက် Ain Media သတင်းဌာနက တပ်ပုံစရာ Yasa Mataga ဟာ သတင်းသမား တစိမ့် ပါတဲ့ ဝစ်စုံ ဝစ်စင်ထားရင် ਨੇ မနေ့က ရုံးရင်း ဆက်ခံမှု အတွင်းမှာ ပြစ်ခတ်ခဲ့ရတာ လို့လည်း ပြောပါတယ် Israel စစ်တပ်က တော့ မှတ်ချက်ပေးဖို့ ညှဉ်းဆန်နေခဲ့ပြီးတော့ ပြစ်ခတ်မှုကို စုံစမ်းနေစေ ဖြစ်ကြောင်း ပြောဆိုခဲ့ပါတယ် Israel တပ်ဖွဲ့တွေရဲ့ ပြစ်ခတ်မှုကြောင့် 16 နှစ်အရွယ် လူငယ်တအူ အပါဝင် လူ9ဦး သေဆုံးခဲ့ရတဲ့အပြင် 492ဦး ဒဏ်ရာရခဲ့ကြောင်းလဲ Gaza ကမ်းရောင် ဒေသ ကျန်းမာရေး ဝန်ကြီးဌာနက ပြောပါတယ် Israel စစ်တပ်က တော့ နယ်စပ်ခြံစည်းရိုးကို မကျိုးပေါက်အောင်လို့ ဟန်တားတဲ့ အနေနဲ့ မျက်ရည်ရိုးဘုံတွေ ရွာရွာကြီးတွေ ကြီးစစ်တွေ တုံးပြီးတော့ မိနစ်တုံးက နှိမ့်နှင်းခဲ့တာ ဖြစ်ပါတယ် စနားပြသူတွေက ခြံစည်းရိုးအနီးမှာ ကားတာယာတွေကို မိရှို့ခဲ့ကြတဲ့အတွက် မိခိုးလုံးတွေနဲ့ ဖမ်းဝန်းနိုင်ခဲ့ပါတယ် Palestine စနားပြသူတွေဟာ ပောက်ကွဲစီတဲ့ ပစ္စည်းတွေ မိလောင်ဘုံတွေနဲ့ ပစ်ပေါက်ခဲ့သလို နယ်စပ်ခြံစည်းရိုးကို ဖျက်ကျော်သူ တချို့လည်း ရှိခဲ့ကြောင်း Israel စစ်တပ်က ဆိုပါတယ် Israel ကာကွယ်ရေးဝန်ကြီး Avigdor Lieberman ကတော့ စနားပြပွဲတွေဟာ ရန်စားတဲ့လုပ်ရက်တွေ ဖြစ်ပြီးတော့ နယ်စပ်ခြံစည်းရိုးနာ ကက်လာသူ ဘယ်သူမှမဆို အသက်အန္တရာယ် ကျရောက်မှာ ဖြစ်ကြောင်း သတိပေးခဲ့ပါတယ်ရှင်
ဒီကနေ့ ဧပြီလ 9 ရက်နေ့ဟာ ကမ္ဘာ့ကျန်းမာရေး အဖွဲ့ကြီး ဖွဲ့စည်းခဲ့တဲ့ နှစ် 80 ပြည့်မြောက်တဲ့ နှစ် ဖြစ်ပြီး ကမ္ဘာ့ကျန်းမာရေး နေ့ အဖြစ်လည်း သတ်မှတ်ထားပါတယ် လွန်ခဲ့တဲ့ 60 နှစ် 9 နှစ် အတွင်း WHO ကမ္ဘာ့ကျန်းမာရေး အဖွဲ့ကြီး အနေနဲ့ ရည်မှန်းချက် အတော်များများ အကောင်တွေ ဖော်နိုင်ခဲ့ပေမယ့် ဆောင်ရွက်စရာ အများပြားကတော့ ကျန်ရှိနေသေးပါ ရေကြောက် ပေါက်တာလို အနာရောဂါမျိုး ကင်းစင်တဲ့ ကမ္ဘာကြီး အဖြစ် WHO က ဆောင်ရွက်စီမံနိုင်တယ်လို့ ပိုလီယို ရောဂါ တိုက်ဖျက်ရေး အတွက်လည်း ပူးပေါင်း ဆောင်ရွက်ခဲ့တာတွေ ကြောင့် လွန်ခဲ့တဲ့ နှစ် အတွင်း ပိုလီယို ရောဂါ ဖြစ်ပွားသူ ကလေးငယ် 18 ဦး သာ ရှိခဲ့ပါတယ်။ အဲဒီ ကလေးငယ်တွေဟာ ပါကစ္စတန် နိုင်ငံ လူသူအယောက်ပေါက်နေတဲ့ ဒေသကပါ ဒါပေမဲ့ဒီကနေ့အချိန်ထိလူမျိုးများဟာဝတ်သက်ယောဂကာကွယ်ဆေးထိုးဖို့အတွက်လက်လမ်းမမီဖြစ်နေတာကြောင့်ဒီလိုအခြေအနေတွေကိုမိမောင်းထိုးပြတဲ့အနေနဲ့ဒီနှစ်အတွက်WHO ရဲ့ဆောင်မှုကိုလူတိုင်းအတွက်ကျန်းမာရေးဆိုပြီးတော့နာမည်ပေးထားပါရယ်နိုင်ငံတိုင်းအနေနဲ့ကျန်းမာရေးဝန်ဆောင်မှုပိုင်းမှာပို့ပြီးတော့လေးပေးလှူဆောင်မှုနဲ့ကျန်းမာမာသာလူတိုင်းလူတိုင်းနိုင်ငံအတွက်လုံလုံနိုင်ပ
တွေပြန်စားဖို့အတွက်ကက်တလိုနီးယားခေါင်းဆောင်ဟောင်းချားလ်စ်ပရဒီမော့ကိုတိုက်တွန်းလိုက်ပါတယ်။နွယ်မော့စတာမျိုးအကျဉ်းထောင်မှာနှစ်ပတ်ကြာသူထိန်းသိမ်းခံရပြီးနောက်ပြန်လွတ်လာသူဖြစ်ပြီးတော့ဂျာမနီနိုင်ငံဘာလင်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေမှာသူအခုလိုတိုက်တွန်းသွားတာပါ။နိုင်ငံရေးအရာရှိနေဖြေရှာဖို့ဟာပြန်လည်လေးစားမှုပုံမှန်မှုတည်ပြီးဒါဟာဥရောပကမျှော်လင့်တာဖြစ်တယ်လို့ကက်တလန်လူထုကလည်းတောင်းဆိုနေတာပါ။ဒီလိုလုပ်ဖို့ဟာကက်တလန်စီးပွားရေးလူမှုအတိုင်းဝိုင်းနဲ့ယဉ်ကျေးမှုဆိုင်ရာလိုအပ်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။စပိန်ကနေပြီးလွန်ခဲ့တဲ့နှစ်အောက်တိုဘာလကလေးကထွက်ခွာလာခဲ့တဲ့သူကဖင်လန်ကနေပြီးဘယ်လ်ဂျီယံနိုင်ငံကိုအသွာဂျာမနီနိုင်ငံမှာဖမ်းခံရတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာပဲစပိန်နိုင်ငံကနေခွဲထွက်ဖို့နဲ့ပတ်သက်ပြီးကက်တလန်ဒေသမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ကက်တလိုနီးယားကိုလွတ်လပ်တဲ့နိုင်ငံအဖြစ်နဲ့ကြေညာဖို့သူကဆောင်ရွက်ခဲ့တယ်ဆိုပြီးတော့စပိန်အစိုးရကဆွဆွဲထားပြီးဒီလူမှုဆန္ဒခံယူပွဲဟာတရားမဝင်ဘူးဆိုပြီးတော့လည်းပြောထားပါတယ်။နောက်ပြီးသူကရမငွေလွဲသုံးစားလုပ်တယ်ဆိုပြီးလေဆွဆွဲပါလေ။ဂျာမနီတရားရုံးကသူ့ကိုစပိန်ပြန်ပို့ဖို့နဲ့ပတ်သက်ပြီးတော့ရည်ရည်ပြတ်မဆုံးဖြတ်သေးခင်မှာအာမခံတဲ့တရားရုံးကပြန်လွှတ်ပေးထားတာပါ။ကက်တလိုနီးယားဒေသခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့စပိန်ပြန်ပို့ကိုအကြောင်းမလုံလောက်ပေမဲ့လည်းကက်တလိုနီးယားဒေသခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့လူမှုဆန္ဒခံယူပွဲအတွက်တုံ့ဆွဲဖို့ရန်မုံငွေအလောရဲတုံ့စားမှုနဲ့တော့သူ့ကိုပြန်ပို့နိုင်ပါရဲ့ရှင
်။စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့မရေးတန်တာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ဒီသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုသူတို့ပြန်သွားရတယ်ဆိုရင်လုံခြုံရေးအခြေအနေကစိုးရိမ်ရတဲ့အကြောင်းနဲ့သူတို့တွေရဲ့နေရရင်ပြန်မှုနှောင့်နှေးနေရတဲ့အခက်အခဲတွေရေရှည်ဘဝအမခံချက်နောက်နိုင်ငံသားအခွင့်အရေးအပြေအဝပေးဖို့သမ္မတကြီးထံကိုတင်ပြပေးဖို့မြန်မာဝန်ကြီးကိုတောင်းဆိုမယ်လို့ပြောကြပါတယ်။ဒေါက်တာဝင်းမြတ်အေးကလည်းရှစ်သတင်းပတ်ထဲဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းနေစီပထမဦးဆုံးအကြိမ်လာရောက်ဖို့ရှိနေပါတယ်။လောလောဆယ်မှာတော့တိမ့်ချီတဲ့ဒုက္ခသည်တွေမုတ်တုံရသည့်ဥရုဒဏ်ခံနိုင်အောင်စခန်းတာဝန်ရှိတဲ့သူတွေဘက်ကနေရာရွှေ့ပြောင်းပေးဖို့စီစဉ်နေကြပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာလာမယ့်ဧပြီလ17ရက်နေ့ဗုဒ္ဓဖူးနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးပထမဦးဆုံးအကြိမ်ဖြစ်ဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဧပြီလ12ရက်နေ့မှာတော့ကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးရောက်လာမှာကိုဒုက္ခသည်တွေကကြိုဆိုပြီးတော့ဝန်ကြီးကနေတဆင့်နိုင်ငံတော်သမ္မတအစ်ဦးဝင်းမြင့်ထံကိုသူတို့ရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနေရရင်ပြန်မှုနှောင့်နှေးနေရတဲ့အခြေအနေကိုတင်ပြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဘာလုခါလေးဒုက္ခသည်စခန်းဒီရိုဟင်ညာဒုက္ခတဲ့ကိုအီဆလန်ကပြောပါတယ
်ဝင်ကြီးတို့ကျွန်တော်တို့ဒရင်းကောင်ပါလာကြည့်ပါတယ်ဝင်ကြီးနဲ့တကွာအဲကျွန်တော်နိုင်ငံတော်သမ္မတကြည့်ပေါ့ဦးအမင်းကိုလည်းကျွန်တော်ကျွန်တော်ရွှေညာလူမျိုးရဲ့စိတ်ကိုဆောင်ရွက်ပေးမယ်ဆိုပြီးကျွန်တော်ကညှော်လင့်ပါတယ်ဦးအမင်းဒီအမန်တရားကိုလောဖတ်မယ်ဆိုပြီးတော့ကျွန်တော်ကယုံကြည်သားပါတယ်ဝင်ကြီးရောက်လာမယ်ဆိုရင်ကျွန်တော်ကဒုက္ခတွေရွှေညာဒုက္ခတွေတွေနဲ့ဆွေးဆုံမယ်ဆိုပြီးတော့ကျွန်တော်ပြတ်တန်နေကြတယ်ကျွန်တော်ဒုက္ခတွေတွေနဲ့တွေ့ဖို့အတွက်ကျွန်တော်အများကြီးညှော်လင့်ပါတယ်ဆွေးမယ်ဆိုရင်ကျွန်တော်ရဲ့အခါခဲကိုဝင်ကြီးကိုကျွန်တော်တင်ပြကြည့်ပါတယ်ကျွန်တော်ရဲ့တောင်းဖို့ရှာကိုဝင်ကြီးတို့နဲ့အမရာကြီးကလိုက်ရောက်ဆောင်ရွက်ပေးမယ်ဆိုပြီးတော့ကျွန်တော်ရဲ့လူကြီးချင်းနေပါလေခင်ဗျာကျွန်တော်ရဲ့ဝင်ကြီးနဲ့ဆွေးမယ်ဆိုရင်ကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်ပြန်လေရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်မြန်မာနိုင်ငံကိုကျွန်တော်နိုင်ရတဲ့ဘက်ကိုပြန်လေတွားဖို့အတွက်နောက်မိမိရဲ့မူလစေရမှာပြန်လေနေထိုင်ရအတွက်ကျွန်တော်အတိအကျဆုံးဖြတ်ပေါင်းပါပါ
ရိုဟင်ညာဒုက္ခသည်ကိုမျိုးတန်ကလည်းဝင်းကြီးဒေါက်တာဝင်းမြတ်အေးနဲ့တွေ့ခဲ့တယ်ဆိုရင်ဒုက္ခသည်တွေသူတို့ဘာကြောင့်နေရရင်ပြန်ဖို့အခက်အခဲဖြစ်နေကြရသလဲဘာကြောင့်နှောင့်နှေးနေကြရသလဲဆိုတာတင်ပြမယ်လို့ပြောပါရယ
်ကျွန်တော်မငင်သာအခွင့်ရဒေဝပေးပြီးတော့နိုင်ငံသားပြည်တင်လက်တင်ပြီးတော့ကျွန်တော်မော်လမယာကိုရကြည့်တယ်အဲ့ဒါပြီးတော့ကျွန်တော်ဘဝလုံးချုံမှုပါဒီကကျွန်တော်ဘဝလုံးချုံမှုပါပဲကျွန်တော်ဘဝလုံးချုံမှုတော်တော်တောင်းဆိုခြင်းပါတယ
်ရိုဟင်ညာဒုက္ခသည်စခန်းတွေတည်ရှိနေတဲ့နေရာကလည်းမိုးအများဆုံးရွာသွန်းတဲ့အပိုင်းဖြစ်ပြီး UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ကွန်ပျူတာနဲ့ခန့်မှန်းတွက်ချက်မှုအရဒုက္ခသည်3000ကျော်လောက်ဟာလာမယ့်မိုးရာသီအတွင်းမှာမိုးများပြီးတော့မြေပြိုမှုရေလွှမ်းမှုတွေနဲ့ကြုံရမယ်လို့တွေးရှိရပါတယ်ကောဆာ Bazaga, UNACR, Yedoka, the Scania, Tatai, Yashi, GO, Sobregaro.
We want to ensure that the trucks can continue to come because as the rains come, these areas will be completely muddy. It will be impossible
to get the trucks.
အခုဖောက်လုပ်တဲ့လမ်းကကုတုပလောင်ဘာလူခါလီဒုက္ခသည်စခန်းတွေမှာအလုံးလုံးနေကြတယ်လူသားချင်းစာနာမှုဆိုင်ရာကူညီထားပံ့ပေးရေးအဖွဲ့အတွက်အဓိကအသုံးပြုအားထားရမယ်လမ်းဖြစ်ပြီးအဲ့ဒီဒုက္ခသည်စခန်းတွေရဲ့နေရာသုံးပုံတစ်ပုံကရေလွှမ်းမှုမှုကြောင့်ရနိုင်လို့ဒုက္ခသည်ရှစ်တောင်းခွဲကျော်လောက်နေရာထိုင်ခဲ့ဖြစ်နိုင်တယ်လို့ UNHCR ကပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချ VOA စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတော်မဆုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံရဲ့သမိုင်းမှာကြီးမားတဲ့ပြောင်းလဲမှုတစ်ခုဖြစ်တဲ့ NLD ရပ်သားဆွေးရတက်လာပြီးနှစ်နှစ်တိတိကြာတဲ့အချိန်မှာတော့မြန်မာနိုင်ငံရေးကိုနောက်ထပ်တဆင့်ချိုးသွားစေမယ့်ပြောင်းလဲမှုတစ်ခုထပ်မံဖြစ်ခဲ့ပါတယ်။မတ်လ21ရက်နေ့မှာရာထူးကနေအနားယူသွားတဲ့သမ္မတဦးထင်ကျော်ရဲ့နေရာမှာသမ္မတတဲ့ဦးဝင်းမြင့်ကိုသတင်းတပတ်အတွင်းမှာပဲအခုအထိမရှိရွေးချယ်တင်ရောက်နိုင်ခဲ့ပါတယ်။ပြောင်းလဲမှုတွေဖော်ဆောင်မှုကြွေးကြော်ခဲ့တဲ့ NLD အစိုးရဟာသမ္မတတဲ့လက်ထက်မှာရောတကယ်ပဲပြောင်းလဲမှုတွေဖော်ဆောင်နိုင်မှာမလားဆိုတာကိုတော့ဒီသတင်းပတ်ရဲ့သတင်းတော်မဆုအစီအစဉ်မှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်။ပြောင်းလဲမှုတွေကိုဖော်ဆောင်မယ်ဆိုတဲ့စာမုံနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအနိုင်ရပြီးNLD အစိုးရတက်လာခြင်းဟာနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရေးသမိုင်းမှာအကြီးမားဆုံးသောပြောင်းလဲမှုကြီးဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအနိုင်ရတာနဲ့အစိုးရဖွဲ့ပြီးတန်းပြည်ကိုအုပ်ချုပ်ခြင်းနှစ်ခုရဲ့ကွာခြားချက်ကိုရွေးကောက်ခံကိုယ်စားလှယ်တွေနဲ့အစိုးရခေါင်းဆောင်တွေအချင်းတူတူအတွင်းမှာမျက်ဝါးထင်ထင်တွေ့မြင်လာကြရပါတော့တယ်။ဆရာနာရှင်စနစ်ကနေအရသာတပိုင်းအသွင်ပြောင်းအုပ်ချုပ်ခဲ့တဲ့သမရဦးသိန်းစိန်နဲ့ကြံ့ခိုင်ရေးပါတီကိုရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ပြောင်းလဲမှုကလွဲလို့ကျန်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအပြင်တရားဥပဒေစိုးမိုးရေးအကျင့်ပြည့်ချန်ဆမှုတိုက်ဖျက်ရေးအခြေခံအဆောက်အအုံနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဆောင်ရေးစတဲ့အခြေခံလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်တည်တာတဲ့ပြောင်းလဲမှုတွေကို NLD အစိုးရဟာပထမနှစ်တာသက်တမ်းအတွင်းဖော်ဆောင်နိုင်ခြင်းမရှိပါဘူးအစိုးရရဲ့အဓိကအားနည်းချက်အဖြစ်အများကထောက်ပြနေတဲ့အချက်ဟာပြည်တွင်းရောပြည်ပမှာပါတိုင်းပြည်အတွက်အမှန်တကယ်အလုပ်ကျွေးပြုခြင်းသူပညာရှင်တွေအများအပြားရှိနေပါရဲ့နဲ့သက်ဆိုင်ရာဌာနအသီးသီးအတွက်အဲ့ဒီပညာရှင်တွေကိုမခံပဲလူတူချင်းစီရဲ့အရေးအချင်းတဲ့ကို့အပေါ်တစ္ဆာခံမဲ့သူတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့အချက်ပါတက်သည့်ပညာရှင်တွေလုတ်ပိုင်ခွင့်မရဘဲလုတ်ခွင့်ရသူတွေကဥဆောင်မှုမပေးနိုင်သူတွေများနေပါတယ်တပါတီအာဏာရှင်ဆရာနာရှင်စနစ်တွေအောက်မှာနှစ်ပေါင်း90ကျော်နေခဲ့ရတဲ့အတန်းပြည့်ရဲ့အခြေအနေဟာလည်းအဖက်ဖက်ကချွတ်ချုံကြပြီးကပ္ပအလယ်မှာအဆုံးအဆင့်ကိုရောက်နေကြတာအပြင်အုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံမရှိသူအများစုနဲ့ဖွဲ့စည်းထားတဲ့အစိုးရအသည့်အနေနဲ့အလုံးစုံသောပြောင်းလဲမှုတွေကိုရုတ်တရက်ဖော်ဆောင်ပေးနိုင်မှာမဟုတ်ဘူးဆိုတာကိုလူလူကနားလည်လက်ခံထားပြီးဖြစ်ပါတယ်။ဒါကြောင့်လဲ NLD ကိုထောက်ခံသူပြည်သူအများစုကပေးထားတဲ့ကတိတွေတနည်းမှာအကောင့်ထဲပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုချိန်ထိစိတ်ရှည်တည်ခံပြီးစောင့်ဆိုင်းနေကြကြတာပါ။အဲ့ဒီလိုတန်းပြည့်ရဲ့အခြေအနေတောင်းမတင်ရေမကျဖြစ်နေချိန်မှာသမရဦးထင်ကျော်ကကျမရေးကြောင့်ယာတုကအနားယူမယ်ဆိုတဲ့ကြေညာချက်ရုတ်တရက်ထွက်လာခဲ့ပါတယ်။တိသာရာကတော့သမရဦးထင်ကျော်အနေနဲ့ဘယ်နှစ်ဘယ်ရက်မှာယာတုကအနားယူမယ်သူ့နေရာမှာဘယ်သူကိုအစားထိုးတာဝန်ပေးမယ်ဆိုတာတွေကိုအမှတ်နေရာအများစုအနိုင်ရထားတဲ့NLD ပါတီခေါင်းဆောင်ပိုင်းကကြိုတင်ပြင်ဆင်ထားကြတဲ့အချက်ပါ။အာဏာရ NLD ပါတီအပါအဝင်အများစုကသမရသည့်အပေါ်အကောင်းမြင်ဘက်ကရှုမြင်ကြပါတယ်
။ဒီနေ့ကျမပြောလို့တဲ့သမရယူကောက်ွယ်သည်ကျွန်တော်နိုင်ငံအတွက်အပြောင်းအလဲတစ်ခုဖြစ်ပါတယ်။ဒါတွေလိုရွေးချယ်ပြီးတဲ့အခါမှာဖြစ်ပေါ်လာမယ့်အကျိုးဆက်ကနိုင်ငံတော်အတွက်အားတစ်ခုတစ်ဖွဲဖြစ်လာမယ်လို့မျှော်လင့်ပါတယ်။ဒီလိုသမရလဲပြီးတဲ့အခါမှာလိုအပ်တဲ့ပြည်စည်းမှုတွေလက်ရှိယူချက်ခံရတဲ့သမရအနေနဲ့လည်းရင်လွတ်တော်ဒီကြုံရှိပြီးသားအလားတူပြီးတဲ့လွတ်တော်ဥဒ္ဓါပဲနှစ်နှစ်တာဝန်ထမ်းဆောင်ပြီးသားအုပ်ချုပ်ရေးဖွဲ့ရဲ့အနေထားတွေအခက်အခဲတွေလည်းနားလည်ပြီးသားဖြစ်တဲ့ခါကျတော့ပြီးခဲ့တဲ့နှစ်နှစ်တည်းမောင်းနေအားအစိုးရပိုကောင်းလာမယ်လို့ညွှန်လဲပါတယ
်။တည်ကြဖို့ပြောနေတာကတော့အနာဂတ်နိုင်ငံတော်ရဲ့တကယ်သွားရမယ့်အပြောင်းအရွေ့တစ်ခုကိုရွေ့အောင်ကြိုးစားတဲ့နေရာမှာတော့ပိုရောစိတ်ရောအာဟာတုံခွန်ဆိုင်နဲ့ယက်တီပြီးကြိုးစားသွားမယ်သမရဖြစ်မယ်ဆိုတော့ယုံကြည်တယ်ဘယ်လောက်အောင်မြင်လဲမအောင်မြင်ဘူးလဲဆိုတာကတော့အခြေအနေရရရဲ့ကမ္ဘာအခြေအနေမြန်မာအခြေအနေအခြေအနေရရအပေါ်မှာမူတည်ပြီးတော့စူးစမ်းအားထုတ်နိုင်တဲ့ဆွမ်းဆောင်ရည်နဲ့ရင်ဆိုင်ရတဲ့ဒီ
စင်ခုံမှုရဲ့ကြားထဲပေါ်မှာမူတည်ပြီးတော့အကျိုးမြတ်ကပေါ်ပေါ်လာမှာဖြစ်ပါတယ်နိုင်ငံသူနိုင်ငံသားများအားလုံးစက်တီမင်္ဂလာပေါင်းနဲ့ပြည်သူကြီးတမနာဖြစ်တဲ့ဦးဝင်းမြင့်တန်းပြည်ကိုပထမဆုံးပြောတဲ့မင်ကွန်းထဲမှာစစ်မှန်တဲ့ပြောင်းလဲမှုတွေကိုမျှဝါတင်တင်မြင်တွေ့နိုင်အောင်ကြိုးပမ်းသွားမယ်လို့ပြောကြားခဲ့တယ်လို့တခြားပြည်ပြောင်းလဲရေးအတွက်လိုအပ်နေတဲ့အချက်တွေကိုထည့်သွင
ဒီကနေ့ကျွန်တော်တို့ကတက်တန်းနှစ်နှစ်ပြည့်တဲ့အချိန်မှာအမှန်တကယ်စတင်အကောင့်ထဲပေါ်တော့မလားဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပြန်ပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံရဲ့ကန့်သတ်ချက်တွေကြောင့်သမရဖြစ်ခွင့်မရပဲသမရတဲ့ဩဇာကြီးတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုရယူထားတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့လက်ထက်မှာပဲတိုင်းပြည်ရဲ့တကယ်အာဏာရှိနေတယ်ဆိ ဒီသားတဲ့ပြောင်းလဲမှုတွေဖြစ်မှာမဟုတ်ဘူးလို့လဲယူဆသူတွေရှိနေပါတယ်။အနယ်ဒီကိုထောက်ခံသူတွေနဲ့လွတ်တော်မှာတချို့ကလွတ်တော်ထဲမှာတမရတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတဲ့ကိစ္စအဲ့ဒီတမရတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတာတွေကြောင့်အလုံးမဖြစ်တာတွေကိုထောက်ပြပြောဆိုကြပါတယ်။အနယ်ဒီပါတီခေါင်းဆောင်မှအပါအဝင်ယူကော့ပွဲမှာဝင်ရောက်ရှင်ပြို
ကျွန်တော်တို့ကနိုင်ငံလွတ်အပြောင်းအရွေးတစ်ခုကိုပေါ်ဆောင်မယ်ဆိုတဲ့အချက်တွေကိုကြိုတင်သိရှိပြီးမှရွေးကောက်ပွဲမှာဝင်ပြိုင်ခဲ့ကြတာပါဒီအချက်တွေရှိနေတာကိုကြိုတင်သိထားပြီးရွေးကောက်ပွဲမှာဝင်ပြိုင်အနိုင်ရခဲ့တဲ့ပါတီအနေနဲ့မဲပေးခဲ့ကြတဲ့ပြည်သူလူထုရဲ့မျက်နှာကိုထောက်ပြီးပေးထားတဲ့ဂရုတွေကအားလုံးမဟုတ်တော့တချို့ကတော့အကောင့်ထဲပေါ်ပေးရမယ်တာဝန်ရှိနေပါတယ်
ဦးမင်းအနေနဲ့တော့လုံနိုင်မယ်လို့ယူဆတယ်ဒါပေမဲ့အခြားကန့်သတ်ချက်တွေအများကြီးရှိနိုင်တယ်လို့လည်းကျွန်တော်မြင်နေတယ်။တော့
ကိုယ်စားဝင်လိုက်စီစဉ်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ပြီးမှာတော့မြန်မာတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အင်အားပြင်းငလျင်ကြီးတစ်ခုနဲ့တိတ်မကြခဲ့အချိန်ကာလတစ်ခုအတွင်းမှာကြုံရနိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေရှိနေတဲ့မြန်မာနိုင်ငံမှာတော့ငလျင်တကယ်လှုပ်လာခဲ့တယ်ဆိုရင်ဒီအခြေအနေကိုရင်ဆိုင်နိုင်မှုအသိအနေထားရှိပါသလား။နောက်ပြီးတော့ဒီထိခိုက်မှုအများဆ
จนซีกากูเก้าเมียผิวเต็มยาปีทาบาร์เลย
ကိုယ်နဲ့ဆောင်ဆက်ချက်ကိုလည်းညီမနိုင်ငံမှာနိုင်ငံအသေးစားလှုပ်ခတ်မှုတွေအကျဉ်းရစ်စိတ်လာကြအောင်အင်အားပြင်းကလေးလှုပ်ခတ်နိုင်တဲ့အတွက်တတိထားဖို့လိုအပ်နေတယ်လို့ငလင်းပညာရှင်တွေကပြောဆိုနေကြပါတယ်။အလင်းကြီးလှုပ်ခတ်မှုဖြစ်ပွားခဲ့ရင်တော့ထိခိုက်ဆုံးရှုံးမှုအများဆုံးဖြစ်နိုင်တဲ့နေရာဟာရန်ကုန်တိုင်းဒေသကြီးဖြစ်ပြီးမန္တလေးတိုင်းဒေသကြီးကဒုတိယထိခိုက်ဆုံးရှုံးမှုအများဆုံးဖြစ်နိုင်ခြေရှိနေပါတယ်။2018ခုနှစ်တလပိုင်းကနေအခုချိန်ထိတော့ငလင်းအင်အားအသင့်အတင့်စုစုပေါင်းအကျဉ်း50ကျော်လှုပ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ငလျင်အသေးလေးတွေလှုပ်ခတ်လာတာဟာငလျင်ကြီးလှုပ်ခတ်ဖို့အတွက်ဖြစ်နိုင်ချေများတဲ့အကြောင်းကိုတော့မိုးလေဝသနဲ့လဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါ်ရီမင်းကအခုလိုပြောပြပါတယ
်။ဆရာမတို့ငလျင်လှုပ်ခတ်ဖို့ကိုကြည့်မယ်ဆိုရင်တော့ January လောက်ပေါ့နော်အကုန်လုံးလည်းသိထားတဲ့အချိန်ပဲဒီဖြူးငလျင်လှုပ်သွားတယ်ပေါ့နော်။ငလျင်အကြီးတော့မဟုတ်ဘူးဒါပေမဲ့သူကမာဂျင်မှာပေါ့နော်။အင်အားအသင့်တဲ့အများဆုံးပေါ့နော်ငလျင်ဖြစ်တဲ့အတွက်သူကဒီ shallow earthquake လည်းဖြစ်တဲ့အတွက် shallow earthquake ရဲ့ထုံးစံသဘောတဘာဝအရာသူက after shock စီလည်းလာတဲ့အတွက်သူ after shock စီနဲ့အများကြီးပေါ့နော်။ငလျင်လက်ကလေးတွေငလျင်သေးလေးတွေတော့များတယ်ဒါပေမဲ့လေငလျင်ပြင်းအားလေးတွေက frequency များလာတဲ့သဘောက active ဖြစ်လာတဲ့သဘောပေါ့နော်ဒီ India plate နဲ့ Eurasian plate တိုက်တဲ့နှုံးလေးတွေကဒါတက်ဝင်လာတယ်စိတ်လာတယ်ဆိုတာကိုပြတာပေါ့နော်အဲ့တော့ဒီ Sky Fall ရဲ့တခြားစကိုင်းမန်းလေးတခြားပြီးတော့ပြင်မနာတခြားနဲ့ဘကိုးရံကုန်တစ်ဖိုက်ပါလေဒီငလျင်ကြီးတွေထပ်တစ်ခေါက်ရောက်ချိန်လဲတက်နေပြီပေါ့ဒီပြေကိုဒီလိုပတ်ဝန်းကျင်အနေထားနဲ့ဒီပေါ့နော်ဒီစစောဆိုင်စင်းစုံရဲ့အချိန်နဲ့ပေါ့နော်ဆိုတော့ငလျင်ကြီးတစ်ခုလောက်တော့လှုပ်နိုင်အောင်မယ်လို့ဆရာမတို့ပြောလဲနေအတွက်အဲ့တခြားမှာတော့ဒီငလျင်တန်နဲ့ပတ်သက်ရင်အဝေးဖြစ်ဖို့လိုတယ်ပေါ့နော်
ဒါကြောင့်မြန်မာနိုင်ငံမှာငလျင်လှုပ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ဆက်တွဲကယ်ဆယ်ရေးလှုပ်ဆောင်မှုအတွက်စီမံခန့်ခွဲနိုင်အောင်ကြောင်းဆရာဆရာမတွေကိုတင်နန်းပေးဖို့လည်းစီစဉ်နေကြပါတယ်။မြန်မာနိုင်ငံမြေငလျင်ကော်မတီဒုတိယဥက္ကဋ္ဌဦးစောထွေးတော်ကတော့တကယ်လို့ငလျင်ကြီးတွေလှုပ်ခတ်ခဲ့မယ်ဆိုရင်
ကယ်ဆယ်ရေးတွေလုပ်နိုင်ဖို့အတွက်ဘာတွေဘလို့ပြင်ဆင်ထားတင်တယ်လဲဆိုတာကိုလည်းအခုလိုပြောပါတယ
်အခုလိုမျိုးလှုပ်လို့ဒါကျွန်တော်တို့ကလိုက်ပြီးတော့လုပ်နေတာမျိုးမဟုတ်ပဲねကျွန်တော်စီမှာဘာတွေလုပ်နေသေးလဲတကယ်လို့အကြီးကြီးကျယ်ဖြစ်ပြီဆိုလို့ရှိရင်ယာမျိုးကယ်ဆယ်ရေးအတွက်ကိုဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေရှိနေပြီလားအဲ့ပြီးတော့ဒီလိုစေယုံတို့ဘာလို့အဲ့အမျိုးမျိုးကူညီကယ်ဆယ်ရမယ့် situation တွေရောကျွန်တော်တို့ဟိုပါလေပြပြစုံစုံရှိနေပြီလားသူတို့စီမာရောဒီအတက်ကိုကျွတင်ပြင်ဆင်လာတာရှိပြီလားသူတို့ကိုနိုင်ကိုတိုင်ကရောဘေးကင်းတဲ့အခြေအနေမှာရှိရလားပေါ့နော်ဆိုတော့အဲ့အမျိုးမိသက်ဆိုလို့ရှိရင်လည်းသူတို့ရဲ့အဆောက်အဦတွေအစသူတို့ရဲ့ကားတွေအစအဲ့အမျိုးတန်ခိုင်ရေးတွေပါပြီးကအစင်းသိဖြစ်နေပြီလားဆိုတဲ့ဟာကိုကျွန်တော်ထပ်ပြီးတော့ကြည့်ဖို့လိုပါတယ်အနည်းဆုံး minimum ကျွန်တော်တို့စီမာပြင်ဆင်သင့်တဲ့ဟာပဲရှိပြီလားဆိုတဲ့ဟာကိုတော့ပြန်ဆန်းစစ်ပြီးတော့အဲ့ဒါကိုတော့ကျွန်တော်တို့ကဖြည့်ထားဖို့တင်ပါတယ်ဆိုတော့ဒီလိုရင်းငလင်းလှုပ်တဲ့နေရာမှာနေပြီးတော့ဒါမျိုးလိုအပ်ချက်တွေရှိနေသေးတယ်ဆိုတော့သူ့ကိုယ်ကိုတော်တော်ဒီမဆိုင်တဲ့ဟာမျိုးဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်
တော်ကြီးမြင့်ကလည်းမြန်မာနိုင်ငံမှာလူဦးရေအထူးတက်ဆုံးဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးဟာဗကုန်းငလင်းနဲ့နီးကပ်နေတာကြောင့်ငလင်းလှုပ်နေတဲ့အချိန်နဲ့နောက်ဆက်တွဲငလင်းတွေလှုပ်ခတ်လာရင်ရင်းဆိုင်နိုင်ဖို့အတွက်ကြီးသူတွေအနေနဲ့ငလင်းနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုအပ်တယ်လို့ဆိုပါတယ်
ပကူငလင်းမော1930လှုပ်ခဲ့တယ်သူ return period ကအခုဆိုရင်ဆရာမတို့1930တုန်းကနောက်ဆုံးငလင်းကြီးလှုပ်ခဲ့တဲ့အတွက်အခုဆိုရင်88နှစ်လောက်ရှိလာပြီပေါ့နောက်နှစ်တရာအတွင်းမှာလှုပ်ပြန်လည်လှုပ်နိုင်တယ်ဆိုတဲ့အတွက်ပကူငလင်းကြောင့်လည်းအဲ့ဒီအချိန်မှာဗကောအနီးနားတစ်ခွိုက်မှာလှုပ်ခင်ရန်ကုန်ကတော့ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်မယ်။ဘာလို့ဆိုဗကောတို့ဘာလို့အထက်မြစ်သိမ့်မရှိဘူးရန်ကုန်မှာကအဓိကအင်ဂျင်နီယာရပ်အင်ဂျင်နီယာပညာရပ်ပိုင်းဆိုင်ရာမဟုတ်ဘဲကန်ထရိုက်တွေစောက်ထားတဲ့အထက်မြစ်တွေကြားတယ်လူနေထူထပ်တယ်ဒီအပြင်ကိုစောက်ဆွားတွေမှာအများအပြားစောက်ထားကြရတယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်မို့လို့သူ့ရဲ့ potential high potential အများကြီးအဲ့မှာဖြစ်နိုင်ခြင်းရှိတယ်။အဲ့ဒီအတွက်ကြောင့်မို့လို့အဲ့လိုနေရာတွေမှာတခုခုဒီဘကိုးတစ်ခွိုက်မှာပြန်လာရင်ရန်ကုန်ကပစ္စည်းဆုံးရှုံးမှုအများဆုံးဖြစ်တဲ့အတွက်ငလင်းလှုပ်ရင်ဘာလှုပ်ရမလဲဆိုတာကြိုတင်ပြင်ဆင်ထားဖို့လိုတယ်။ကိုဒီဘဘာဒီတလေကိုပတ်ဝန်းကျင်မှာဘာဖြစ်နိုင်လဲပေါ့နော်။အဲ့တော့ကိုနေထိုင်ရာနေရာဒေသရဲ့ကို TV ကြည့်နေလို့ငလင်းလှုပ်ရင်ဘလို့ကြိုတင်ပြင်ဆင်ထား။ကိုအိတ်နေတဲ့ငလင်းလှုပ်ရင်ဘလို့ကြိုတင်ပြင်ဆင်မလဲ။အဲ့လိုလေးတွေကြိုတင်ပြင်ဆင်ထားခဲ့ရင်ကိုတကယ်ဖြစ်တဲ့အချိန်တော့နည်းနည်းအနည်းဆုံးအဲကောင်းအောင်နိုင်တဲ့ချိန်ရှိရဲ့အဲဒုတိယချိန် after after show ဖြစ်ပြီပဲပြေးရမယ်ဆိုတဲ့အသိစိတ်တတ်ပေါ့ဒါမျိုးလေးတွေအသိပညာ knowledge လေးတွေလိုတယ်ပေါ့
ဒါအပြင်ညိုကြီးတွေမှာငလင်းလှုပ်ခတ်ခဲ့ရင်ကြီးသူတွေနားလည်အောင်ရေရှည်တွက်တာမကရေတို့အတွက်ဘလို့ကိစ္စရက်တွေကိုအသိပညာပေးတာတွေပြုလို့ရမလဲဆိုတာကိုလည်းဦးစောထွေးစောကအခုလိုပြောပါသေးတယ
်တဘာဝဘင်းနဲ့တခုဖြစ်လာတဲ့အချိန်မှာအခုရှိနေတဲ့ traffic မျိုးနဲ့ဆိုရင်ကျွန်တော်တို့အများကြီးဒုက္ခရောက်နေတာမျိုးပေါ့နော်ဒီလိုအရေးပေါ်တကယ်ကြုံလာရဆိုလို့ရှိရင်ဒီ traffic ကိုဘယ်လိုရှင်းနိုင်မလဲပေါ့နော်ဒီကားမောင်းတဲ့သူတွေအကုန်လုံးကလည်းအသိရှိနေရမယ်ပြောပါပေါ့လေတဘာဝဘေးရန်တွေတို့လူနာတင်ကားတို့အဲ့လိုမျိုးတွေအတွက်ကိုဦးစားပေးရမယ်ဆိုတဲ့ဟာမျိုးတွေအသိရှိနေရမယ်အဲ့လိုမျိုးတွေအတွက်ကိုပညာပေးတဲ့ဟာမျိုးတွေရှိရမယ်ဆိုတော့ရေတူဟာလေးတွေပေါ့နော်ရှိနေတဲ့အစာအုပ်တွေပေါ့မီတာအစာအုပ်တို့ရေစကန်တို့စေယုံတို့အဲ့လိုတွေရဲ့ကြံ့ခိုင်ရေးတွေကျွန်တော်တို့ပြန်ပြီးတော့စမ်းသပ်တာမျိုးလေးတွေဒါပြီးတော့အဲ့မှာလဲဘာတွေလိုအပ်နေတယ်လဲလိုအပ်နေသေးတဲ့ဟာတွေဖြည့်ပေးတာနေပြီအရေးပေါ်မှာအဲ့လိုမျိုးကယ်ဆယ်ရေးအတွက်လိုအပ်တဲ့ကိရိယာတွေပစ္စည်းတွေအဲ့ဒါတွေပါလို့တွေလဲလိုတဲ့ဟာတွေဖြည့်ပေးတာနေပြီလူတွေလိုလား training လုပ်ပေးတာမျိုးတွေအဲ့ဒါအဲ့အမျိုးတွေအဲ့ဒါလေးပြီးတော့ရေတူလေးပြီးပေါ့အဲ့ဒါလေးတွေလုံးပါပြီးတော့ဖြည့်ဖို့တွေရှိပါလိမ့
်မယ်မြန်မာနိုင်ငံမှာတော့ငလင်ကြီးတွေလှုပ်ခတ်ခဲ့တဲ့တမန်ချောင်းတွေလည်းရှိပြီးငလင်ကြီးတွေလှုပ်ခတ်နိုင်ဖို့အတွက်တော့သခိုင်းကြက်ရွေကြောအပါဝင်ကြက်ရည်ကျော်လေးခုရှိနေပါတယ်အခုချိန်မှာတော့ဂျပန်နိုင်ငံအထောက်ပံ့တဲ့ဂျပန်ကငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးကြိုတင်ပြင်ဆင်မှုတွေပြုလုပ်နိုင်ဖို့အတွက်စီစဉ်နေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူစီစဉ်တင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ဖြစ်ပါတယ်ရှင်မကြာခင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရိုက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဧပြီလ9ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဇက်တိုက်ထုတ်လင်းပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်မယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်ဆွေးကြီးကအစိုးရတက်တဲ့နှစ်ပြည့်မင်းငွန်းပြောတဲ့အထက်မှာပြည်ရင်းပြည်ပစင်ကုန်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အသိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်။ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်။ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေတယ်လဲ။ဆက်ဆံရေးပြည်လဲအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာအရေးအခက်အခဲပုဂ္ဂိုလ်တို့ဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြို့နယ်ပြည်သူ့လွတ်တော်92ဖြစ်ခဲ့ပြီးအခုချိန်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေတို့ကပြည်နယ်ဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုက်မှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေးပြီးတော့တုံးသက်ချက်ကိုကြားခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရေးလက်ထက်မှာနိုင်ငံတကာပိတ်ဆို့တံခတ်အရေးယူတာရှိခဲ့တဲ့စစ်ဆေးရေးတွေကလည်းနိုင်ငံတကာကိုဂရုမစိုက်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးပဲနဲ့ဒီအရသာအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တိုင်းပြည်ဖြစ်လာတယ်ဆိုတော့နိုင်ငံတကာအတိုင်းဝန်နဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထိများအရေးပါနေပြီလဲကိုအောင်သူငယ်
ဟုတ်ပါတယ်အရေးပါပါခင်ဗျာကျွန်တော်သူဖြစ်တော့ကျွန်တော်တို့လူမဖွင့်ပြတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အကူအညီထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းမျိုးလိုကိစ္စမျိုးလဲစဉ်းစားပါတယ်ဆိုတော့အမိသားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစင်ပြီးတော့ကျွန်တော်တို့အပြည့်နဲ့မှပိုကောင်းတဲ့အမိသားရှိပါတယ်ဆိုတော့တလုံးကတော့ဒေါအောင်ဆန်းစုကြည်ရတယ်ဟိုမိကုန်းနဲ့မှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖွံ့ဖြိုးရေးဟိုမူဝါဒပေါ့နော်ဒါဟိုကျင်းလာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးတယ်ဆိုတာမျိုးသူပြောသွားမှုသာရှိပါတယ်
โอเคเสียอุเทศสวยตะโบราครับเนี่ยခုချိန်မှာဒီမြန်မာနိုင်ငံအတွက်နိုင်ငံကနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျာ
โอเคနိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးရေးကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရင်းမှုတုတ်တဲ့လာတဲ့နိုင်ငံတကာဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံတကာလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ရှိတယ်လို့ဟာခံစားကုန်လို့ပြောမယ်ဟာလေးလေခုနကိုအောင်သူငယ်ဆွေးနွေးစီပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိရဲ့အရေးလည်းအမှန်တမ်းမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကလာမှာခုနပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကျလာတယ်ဆိုတာကိုပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့တော့တယ်လို့တော့အောင်ဆန်းစုကြည်ကထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုံးဆက်ကြီးအများကြီးရှိပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖို့ထိဖြစ်စီရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂတို့လို့ဒီနိုင်ငံတကာ ဖွဲ့စည်းတွေအနောက်နိုင်ငံတွေနဲ့လည်းတိုက်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်နိုင်ငံဖြစ်တဲ့ပြည်ပကဆွတ်ဖက်စရာမလိုဆိုတဲ့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူညင်းကိုကျွန်တော်ဟိုမေးချင်တာဒီအစိုးရအဓိကဦးဆောင်နေတဲ့ဒေါက်တာဆန်းစုကြည်ပြောတယ်လို့ပြောလေကမ္ဘာအတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရပ်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျာ
အဲ့တော့ခက်တယ်ခင်ဗျာတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းရာရုံးခွင့်ရာအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်ကြည့်မခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်တော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွတ်ဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွေချူဖောက်မှုတွေရှိတယ်ဆွတ်ဆွဲပါတယ်အဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီချက်လက်စုံစမ်းလေးလာရေးကော်မရှင်တောင်းဆိုလာရေးလည်းရှိပါတယ်။ဆိုတော့အဲ့ဒါပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့ဇီယာတွေဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့အားမျိုးတွေပြောလာတာလည်းရှိပါတယ်။ဟောနိုင်ငံတကာပြန်ဆိုးမှုခုံရုံးတင်ဖို့ပေါ့နော်။ဒါတွေပြောလာတာလည်းရှိပါတယ်။ဆိုတော့နောက်တစ်ခုကတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ဒီဟိုကိုယ်ပါတာကိုကကွယ်ဆောက်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရော့ကိုဆောက်ရှောက်ရတော့မယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖိတ်ဆောက်မှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့အရေးပါလာတယ်လို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါဆရာဦးတက်စီသဘောတော့ခင်ဗျဒီနိုင်ငံတကာသဘောတော့အမြင်တွေကိုအလေးပေးဆောက်ဖို့လည်းလိုတယ်ဆိုတော့ဒီအစိုးရတွင်မှာပြည်ပြည်ဝဝလက်ခံထားတဲ့အနေအထားရှိရလားဆရာ
အစိုးရပိုင်းဆိုတော့တော့ခက်တယ်ခင်ဗျာကျွန်တော်နိုင်ငံတကာအစိုးရရှိတယ်အဲ့ဒါလွတ်တော်ရှိတယ်နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုံအရတာဝန်ယူထားတဲ့တပ်မတော်ဆိုလို့ဟို၃ပိုင်းလို့ရှိနေတော့ကဒီ၃ပိုင်းလုံးကိုကျွန်တော်တို့ပြောရမယ်ပြောမှ၃ပိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော့ခက်တယ်ဟိုအမနာနာပြောရင်တော့ရှိနေလို့သားလေပုံရိပ်ကျွန်တော်ကြာဆင်းနေတာဖြစ်ပါလေအဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတော့ပေါ့ဒီနိုင်ငံရဲ့အဲရည်သွေးလုံနိုင်ငံနဲ့ဆိုမှတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်1ကတော့လူ့အခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီးသုံးချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အာဒါလူခွန်ရေးဆိုတဲ့ကောင်းစေအောက်ကနေပြီးတော့ပြစ်တင်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီးရတာကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကကျွန်တော်ပြောတဲ့တောင်းဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာတော့အမတမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်ချိတ်မရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
โอเคဆောက်တဲ့ဆွေးနွေးပြရကျေးဇူးအောင်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဆွေးနွေးဖို့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာကိုရောက်နေပါတယ်သူတို့ကလည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲ့ဒီလေစားနဲ့ပဲကတူကတော့ကျွန်တော်တို့နိုင်ငံကလည်းဆိုဆိုလက်ရှိမှာအနောက်နိုင်ငံတွေနဲ့ကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကမှဈာန်ညံ့နေတဲ့အဖြစ်အပျက်တစ်ခုဗျာကျွန်တော်ပြောတယ်ပြောတာတိုင်းရတဲ့နေရာမှာလည်းအနောက်နိုင်ငံနေရာလည်းရင်းနှီးမြှုပ်နှံကျင်တယ်တစ်ခါကဒီရောက်ကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏလည်းတော်တော်များနေတယ်အဲ့ဒီမှာဒီရောက်နိုင်ငံရင်းနှီးမြှုပ်နှံမှုပမာဏကြီးကလည်းပဲတချို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်အဲ့တော့အဲ့ဒီနှစ်ခုကြားမှာသုံးနိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နေရာကိုရှာနိုင်တဲ့အတွေးပေါ်ပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျကဓာတ်နယ်တို့မှာလည်းအစိုးရသေးတယ်ဗျာဘာဖြစ်လို့လဲဆိုတော့တော်စားကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးရုံးရေးကာလမှာသမင်းအိုးတဲ့ဟိုဟိုအိုးတစ်တဲ့ကိုသမင်းသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအိုးတစ်တဲ့မှာသမင်းသိုးတွေလည်းပါတော့ပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပြီဒါတွေပြန်ပြီးအစိုးရတုံးသက်ဖို့တော့လုံးနေပြီလို့ထင်တယ်လေ
โอเคกูเจอเชื่อว่าสรุปหัวหน้าเสียสบีกูเอาตัวเนี้ยเลเวลสูงนี้เสียจมาเลยฉันว่าดีนี่มาสู้อ่ะนี่เนี่ยอะไรฉันว่ากูหัวหน้างานการเสียสั่งให้ลูกพี่เอามาสู้เช่นฉันว่านักงานจะให้มัวอะไรจะเอาเลยแทบจะเอาลูกอะไรไหมสรุปดีนักงานจะมัวอะไรเยอะมาเลยฉันว่าดีกูสู้อ่ะเลยเช่นลูกเอ๋ที่แป๊บไม่ไปแต่ช่วยมัวเราเช่นต้องบุษบีที่รู้พี่ว่าทำวิธีอะไรสิบอะไรสรุปแล้วจะรอเช่นนี้มาอ๋อดีนักงานก็เสียสั่งให้มาฉันว่ายินสู้อ่ะเสียสั่งแล้วที่เนี่ยสั่งลูกเช่นกูดีมัวเช่นต้องมุ่ยอ่ะหัวทุลุจะที่แต่ตาพอลิสสั่งให้ก้าวหลังในนั้นแต่หัวเชิงการมุ่งมือมีความมีอะไรกูว่ามีเน
ี่ยสักกูเชื่อที่จะหัวเจ้าลูกอ่ะหัวพี่อาบีขันยันในท่าสุดอ่ะแต่ก้าวหลังจูซ่าเลยสุดเลยในท่ามีเราสิบแปดเลยแต่ทำไมเนี่ยหัวที่ลูกในท่าก็ยังหัวปูบีก็ก้าวหลังเลยลูกพี่ว่าตัวเขาแค่ไหนบ่แต่ทุกที่เนาะในงานการประกาศดีกูยังใครที่ด่าหัวตัวบีก็กูได้กูจะคนนี้ล่ะจีเน่เรากระเด็นที่ยาริวเลือดสวาบากุนปีสวามอยู่วะเนาะแต่เราอยู่เรียกกูเชื่อที่จะมาคุยกับเราค่ะสุยาเราไม่ปีนังเราชีบาร์เลยแต่เราตัวกูในคอวิโอซีเจเน่หัวพี่บุญเรือชีบาร์เลยนั่นก็การทำตามนี้คอตัวเลยหัวตัวว่าชุดทำมือคอตัวเลยวะเนาะแต่ทีนี้มีไล่พี่อะไรชีบไปเลยนั่นก็การว่าก็ไม่จีนนั่นเองนี่ทำมือชีบเลยลุ้นเทมาเลยนั่นคือว่าจะเราดีดูข้าในนี้พี่ลายีวะเนาะแต่ที่ข้ามาเลยกูเชื่อที่ก็ฉันรู้ว่าล่าตัวชูสีดาวิได้ไหมแต่ยังว่าเนี่ยยี่ตัวก็ต้องเน้นในเรื่องรูปลุยาวัน
โอเคเสียอุตส่าห์เสียตัวเราคุณยังกูที่ในงานการเสียใจมาคุณฉันรู้ว่าที่คุณสู้อะไรไปยินว่าลูกฉันรู้ยิ่งมันง่ายในงานใช้มือว่าเราที่เป็นไรเป็นตัวช่วยมือว่าเราฉันต้องทักนี่เลยสู้ที่คุณสู้ในเรื่องอะไรสู้อะไรล่ะนั่นนี่เราชีพอ่ะเนาะสู้ยิ่งสู้อะไรเนี่ยสาลุชินทุลุจ้าจ้าทีมัวเราจินต้องไปอ๋อเล่าเนี่ยนั่งยังมัวอะไรมาอ๋อทุลุจ้าจ้าพี่หูมีมีอะไรสิล่ะตัวเต็มยังไปไหนมา
โอเคทุลุยาเจ้าหน้ามีมันยังไงนั่งยังไอ้ policy ก็ที่เป็นมาไล่บ่เนาะแต่ช่วงนี้สุราก็จะยืนในวันเล็กๆเลยก็ทีมัวเราจินต้องน่าว่าไปแต่จะนอกจากเด็ดๆก็จะมุ่ยเลยเล็กๆย่อตำราอุตส่าห์เล็กๆย่ออคูเล็กๆย่อทุลุจินต้องย่าเลยทั้งที่แม่เออที่เรื่องใดคู่มาบาลุพิจารณ์บาลุบุษโสดเลยบ่เนาะปุ๋ยกิสามฉะนั้นมีน่าดูบ่ยาในงานยี่กิสามอ่ะยังเสื้อสวารีเลทกันนี่พี่รอดอองซานสุจีตุเนียยาอะไรเช่นมาตลอดเลยลาลาเกาหลีลูกฉันรู้มีอะไรทักกันจ้ามามาเป็นแต่ไม่แม้คู่ลูกพิจารณ์ป้าจังเอ๋สุโรကျွန်တော်သုံးသပ်ကြည့်တာကတလို့ဗျဒီလုံနိုင်စွာရှိတဲ့အစိုးရဒီတိုင်းမှာအာဟိုအဲ့တက်နေတဲ့အစိုးရကိုတက်လာတဲ့အစိုးရကိုအားနည်းချက်ဒီထောက်ပြပြီးတော့နောက်ယူကောက်ပွဲအတွက်ဟိုမဲပြင်းတဲ့ဟိုအစိုးရမဟုတ်တဲ့အင်အားစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တော့ပေါ့နော်အကြောင်းကအကြောင်းမလှလို့ဖြစ်လာတဲ့နိုင်ငံတကာနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေလည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင့်ဒီခုအစိုးရလက်ထက်မှာပုံရိပ်ကျဆင်းသာလာလို့ကျွန်တော်ကခံရရှိတယ်အဲ့တော့ဟိုဒီ energy အစိုးရရဲ့ဟိုကမကောင်းဘူးပေါ့နော်အဲ့ဒါဒီနေ့အချင်းဒီအဲ့တော့ဒါကိုပုံရိပ်ပြင်ဖို့လိုတယ်လို့တော့အောင်ဆောင်စုကြီးထောက်ပြခြင်းဟာနိုင်ငံတကာကိုဟိုကျွန်တော်တို့နိုင်ငံဟာနိုင်ငံကြီးဒါနိုင်ငံကြီးတစ်ခုခုဖြစ်အောင်တော်ဝင်တည်တဲ့အစိုးရတစ်ခုဖြစ်အောင်လုပ်ဖို့မှာသူ့အစိုးရတစ်ခုတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအားလုံးကဝိုင်းလုံးကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့ဟိုသက်ဆိုင်သူတွေနားလည်ကြရင်တော့ကျွန်တော်တို့ပုံရိပ်ဟိုပြန်ကောင်းလာနိုင်မှာပေါ့ခင်ဗျ
โอเคครับเสียสรุปကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းလေးလိုင်းမှာရှိနေပါတယ်ဆိုတော့အရင်ဆုံးကတော့ရန်ကုန်မြို့ကကိုမင်းမင်းဖြစ်ပါတယ်ကိုမင်းမင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဟိုဆက်ပြောသွားတဲ့အနေသားကတော့သူကတော့ဒါအင်တာနက်ပေါ့နော်ဒီပြည်ရင်းကိစ္စကိုဒီကဒါသူကမန်တိုင်းကြည့်ပြီးတော့ပြောတော့တယ်ဒီကျွန်တော်နားလည်တာပေါ့နော်ဆိုတော့ဒီကကျွန်တော်တို့နိုင်ငံကသွားသွားပြောလို့ဒီဟိုကခေါင်းဆောင်ကနိုင်ငံတကာနဲ့ဆက်ဆက်တယ်ကျွန်တော်အင်တာနက်ပါအစ္စနဲ့ပါပြောရမှာပေါ့နော်အဲ့တော့အင်တာနက်ကြီးနဲ့ကျွန်တော်ပြောရမယ်ဆိုရင်ဟိုကကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဓာတ်ထဲမှာကျွန်တော်တို့နိုင်ငံကဓာတ်ရက်ကလေးမျိုးတွေဖြစ်နေတယ်ကြာကျွန်တော်မြင်ရနော်ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနဲ့နိုင်ငံကဟိုပြိပခတ်တွေကကျွန်တော်တို့နိုင်ငံငယ်လာပြီးအဲဒါတက်ချက်ကျွန်တော်တို့ကပြောမယ်ဆိုမြေသားဟိုပါတော့ဗျာဟိုကျွန်းတဲ့ကောင်ခတ်တဲ့ကြာမိသားစုနေဖြစ်နေတာပေါ့
အားကကျွန်တော်ဒီလိုမျိုးကြီးကျွန်တော်မှတ်ချက်ပေးခြင်
း Okay
ဘာလို့ကဒေါ်ဆန်းဟုတ်ကဲ့ဒေါ်ဆန်းတို့ဒီရဲ့ဒီလက်ရှိဒီအန်တာနေရှင်နယ်မှာပတ်သက်ပြီးကြံနေလုပ်တဲ့နေရာမှာသူကကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီစီလေးကတော့ဟိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုပ်နိုင်ခဲနဲ့ဘလောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုပ်လို့ကျွန်တော်အချင်းကြီးပဲလေညာ
ဟုတ်ကဲ့ဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဟိုဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေကိုညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိုက်မယ်ဆိုတဲ့သဘောထားကိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်း
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတ
ယ်ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တစ်ခုကိုလည်းဟုတ်ကဲ့ကျွန်တော်အလှည့်ပေးခြင်းလို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံကပါကိုနေဦးလင်းသဘောထားလည်းဆွေးနွေးရပါခင်ဗ
ျကျွန်တော်သဘောထားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါတယ်ဗျညာနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့ညာနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှာမူတည်ရလို့ပဲကျွန်တော်တမ်းပါပါလေကြာဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြပါပါမယ်အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Fay ဆိုတဲ့ပြဿနာဖြစ်တယ် Michael Fay ကပါလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သူ့ပြင်မှုချင်းရှားတဲ့အတွက်စင်ကာပူနိုင်ငံမှာသူ့ကိုကျိန်လေးချက်နဲ့1,300-1,600ချတယ်ပေါ့ဗျာအကျဉ်းချင်းပေါ့အဲ့ဒီဥသာလူ့အခွင့်အရေးရှုထောင့်ရပြောပြီးတော့ဒါဟာမဖြစ်တတ်ဘူးဆိုရင်အမေရိကန်ကတောင်းဆိုပါလေကြာအဲ့တော့စင်ကာပူကဂိုချုပ်တောင်ကတင်းတင်းငင်းငင်းပဲယက်တည်ပါလေကြာယက်တည်တဲ့အခါနောက်ဆုံးကြတော့ဗျာညှိတယ်ပေါ့ညှိတဲ့အခါကျတော့ဟိုကလင်တန်ကညှိတဲ့အခါကျတော့ကျိန်ငချက်လျှော့ပေးလိုက်တယ်ပေါ့ဆိုလိုတဲ့သဘောကကိုယ့်ရဲ့အချုပ်ချာအာဏာဟာကိုယ့်ရဲ့လက်ထဲမှာပဲရှိရသူများကိုအရင်ပေးပြီးတော့ပေးဆက်เสียမလို့ဒါကဟိုဗမာစကားမှာလည်းရှိပါတယ်ဟလာဟန်ကိုကိုမန်တူကိုဆိုတဲ့စကားဒါမမားပါဘူးဗျเนาะဒါတစ်ခုပါနောက်တစ်ခုကတော့အမေရိကန်ကเนาะဥပမာတကယ်အဖြစ်ပြက်ပါเนาะ94ခုနှစ်မှာပဲကျွန်တော်ဟာဖြစ်တဲ့အခါကျတော့ဒီဟိုမလေးရှားကိုသွားတဲ့အခါကျတော့အဲ့ဒီမလေးရှားကမဟာဗျာအကျော်ညာချက်တစ်ခုထုတ်ထားတယ်အဲ့ဒီထုတ်တာကဘာလဲဆိုတော့တက်ကရစ် 2020 မှာဖွံ့ဖြိုးပြီးနိုင်ငံဖြစ်စေရမယ်လို့ကျော်ညာချက်ထုတ်တယ်ထုတ်ထားတဲ့အခါကျတော့သူ့ရဲ့အဂျန်ဒါပေါ့98ခုနှစ်မှာခိုက်စစ်ဝင်တယ်ဆိုတော့ကြောင်းမယ်ဆိုပါစို့2000ခုနှစ်ကြာတဲ့အခါကျတော့မလေးရှားဟလာဟိုပြဿနာဖြစ်ပြီးတဲ့အခါကျတော့တဖြည်းဖြည်းဆုတ်ယုတ်သွားတယ်ပေါ့ဆိုလိုတဲ့သဘောကတိုင်းပြည်ကအဲ့တော့ဒါတွေကဘာလဲဆိုတော့ IR International Relationship ကသူတို့ရဲ့ချောက်ွက်ပေါ့နော်သူတို့ရဲ့တူးတွေနဲ့တုံးပြီးတော့တိုင်းပြည်တစ်ခုကိုဖြိုးဖျက်ဖို့ကြံစည်ခဲ့တယ်ဆိုတာအထင်ရှားပါပဲဗျာနောက်ဆုံးတစ်ခုကျွန်တော်ထပ်ပြောပြရစီနောက်ဆုံးကအဲ့ဒါဘာပြောချင်တာလဲဆိုတော့အခု sorry မင်းသားသူကိုယ်တိုင်ကဝန်ခံခဲ့ပါလေခင်ဗျအဲ့တော့82ခုနှစ်မှာအမေရိကန်ကနေပြီးတော့ရုရှားကိုဖြိုချပြလိုက်တဲ့အခါမှာ community ဝါဒမပြတ်ပါအောင်လို့အတွက်သူတို့ရဲ့ဟာလားနော်အာရဗ်နိုင်ငံတွေရဲ့ပတ်စံနဲ့ sorry ဟာရှင်းပြောလို့ရှိရင်သူတို့ရဲ့ ideology ကို export လုပ်ဖို့လုပ်တဲ့အတွက်ဒီနေ့ကျွန်တော်တို့ကအဲ့ဒီရဲ့ site အကျိုးကျေးဇူးကိုကျွန်တော်တို့ရင်ဆိုင်နေရတာ။အဲ့တော့ IR တိုင်းဟာအစ်မဟုတ်ပါဘူး။အတုတွေရောနေတာပါ။အဲ့တော့ကျွန်တော်တို့ကခံစစ်လုပ်ပြီးတော့အလုံးတလုံးနေနဲ့လုပ်နေတဲ့ဟိုတဲကတိုင်းပြည်ရဲ့အချိန်တွေကို waste တယ်လို့ထင်ပါတယ်။ဗမာပြည်နိုင်ငံရေးသမားဦးတင်းစွေအခုဦးတင်းစွေဒေါက်တာအပါအဝင်ကျွန်တော်ပြတ်ပြတ်ပြောမယ်ခင်ဗျားတို့ဟာပိုလီယိုနိုင်ငံရေးသမားတွေဖြစ်နေပြီလို့ကျွန်တော်ပြောပြရစီ။အလောက်ပါပဲ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီကိုနေဦးလင်းဆော့ဆော့ပြောရမှတ်ချက်နဲ့ပတ်သက်ပြီးကျွန်တော်တစ်ဆက်တစ်ဆက်တည်းဒေါက်တာရှင်တချို့ရဲ့ဆွေးနွေးချက်တွေနဲ့လည်းကျွန်တော်ဆက်ဆက်ပြီးပြောချင်တာရှိပါတယ်ဆိုတော့ဒါကိုနေဦးလင်းပြောသွားတာဆော့ဆော့နောက်ဒီကိုမင်းမင်းပြောသွားတာရှိတယ်ပြည်တွင်းရောပဲပိုအာယုံဆိုင်ဖြည့်ရှင်းတင်တယ်ဆိုတဲ့အမြင်မျိုးပါနောက်ဒီမှာဒေါက်တာရှင်တယောက်ကလည်းဒီမှာစာရေးတာရှိတာဒီဇော်ကိုဆိုတဲ့အကောင့်ပါရှိမှာသူကတော့အထူးချမ်းပြီးကဘာနဲ့ဆက်ပြတ်နေတာတဲ့မြန်မာပြည်ကနေနှစ်တရာပြည်တော်မယ်ဘာမှလည်းမဖြစ်ဘူးလေဘာကူညီမှမပေးပဲကို့လာချက်မဲ့ကိစ္စတွေကိုလက်ခံစရာမလိုဘူးဆိုပြောရေးပါတယ်ဆိုတော့ကျွန်တော်တို့တခုရှိရမိုင်းမှာစစ်စိုးရရဲ့လက်ထက်မှာနှစ်ပေါင်းများစွာအထူးချမ်းဖြစ်ခဲ့တဲ့မြန်မာပြည်မှာဟိုနိုင်ငံတကာကိုလည်းဂရုစိုက်စရာမလိုဘူးဆိုတဲ့အမြင်တွေရှိနေတာကိုဟိုထင်ရနေတာတွေကျွန်တော်တွေ့နေရပါတယ်ဆိုတော့ကိုအောင်သူညင်းရဲ့ဒီလူလူကြားထဲမှာရောနိုင်ငံတကာဆက်ဆံရေးအရေးပါမှုနဲ့ပတ်သက်လို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လည်ဖို့ဆိုတာတွေကိုဟိုလက်ခံသဘောပေါက်မှုအတိုင်းတာဟိုရှင်းရှင်းလင်းလင်းရှိနေကြရလားကောမင
်းဟုတ်ကဲ့ဟိုခုနကကျွန်တော်တို့ကြားလိုက်တယ်ပါပဲဆိုတော့နိုင်ငံတကာကမလူဘူးဆိုတော့
ဟိုအယူဆအမြင်မျိုးနဲ့အများကြီးလူများမှရှိကြပါလေခင်ဗျာဆိုတော့ဒါပေမဲ့ဟိုကျွန်တော်မြင်တာကကျွန်တော်တို့နိုင်ငံကသူများနဲ့မတူတာကဟိုမဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်ပါတယ်အဲ့တော့မဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်တဲ့အလျောက်ကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုကျွန်တော်တို့ကဟိုရယူနေရတော့ဝယ်ပေါ့လေအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာခလေးတွေကာကွယ်ရေးထိုးဖို့ကစလို့နောက်ပြီးဆုံးကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေဆုံးပေါ့ဒါနိုင်ငံတကာရဲ့ဟိုသဘောထားအမြင်တွေကအရေးကြီးပါတယ်ခင်ဗျာဆိုတော့အဲ့ဒီအနေအထားမှာဟိုခုနဆရာဟိုဒေါက်တာကျင့်စီလည်းဆွေးနွေးပါတယ်အဲ့ဒါကဘာလဲဆိုတော့နိုင်ငံရဲ့ပုံရိပ်ကိစ္စပေါ့ခင်ဗျာဆိုတော့အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဆိုးနေလို့ရှိရင်ဘယ်သူမှကျွန်တော်တို့ကူညီရတဲ့အနေအထားရှိမှာမဟုတ်ပါဘူးအဲ့တော့ကိုယ်တိုင်းပြည်ကလည်းပြောရလောက်ကြီးချမ်းသာတောင်းနေတာလည်းမဟုတ်တဲ့ခါကျတော့ကျွန်တော်ဆင်းတဲ့နိုင်ငံတကာရဲ့အမြင်ကိုလည်းကျွန်တော်တို့ကတကယ်လည်းယူဆရပါလိမ့်မယ်ဆိုတော့နောက်တစ်ခုကပြောရမယ်ဆိုရင်တော့ဒီရိုဟင်ဂျာဒုက္ခသည်တွေကိစ္စပါဆိုတော့အဲ့တော့ဟိုဘက်နိုင်ငံမှာသွားပြီးတော့စောင့်တင်နေတဲ့အရေးအတွက်အများကြီးရှိပါတယ်အဲ့ဒါကလည်းဟိုကောလာဟလလည်းမဟုတ်ပါဘူးတကယ်လည်းရှိနေတဲ့ကိစ္စဖြစ်တော့ဒါကကျွန်တော်တို့ဟိုရှင်းရမယ့်ကိစ္စလို့လည်းမြင်ပါတယ်ခင်ဗျ
โอเคเสี่ยอู้เตซวยตบอดาครับเนี่ยเราดิโหနိုင်ငံတကာကိုယူဆိုက်เสียမလို့ဆိုတော့အမြင်မျိုးတွေကလူလူချားထဲမှာလည်းရှိနေတာဆိုတော့ဒီလူလူချားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါလဲခင်ဗျာဘယ်လိုသုံးသပ်လို့လဲ
အမှန်ပဲဗျာတမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးဘယ်သူမြင်နေကြတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်ကမြင်တယ်ဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလို့ပြောတဲ့အခါမှာတချို့ကခုနဆွေးနွေးတဲ့အချိန်မှာပါတယ်အမေရိကတို့တရုတ်တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလေးစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ရှင်နဲ့မှာကမ္ဘာမှာဟိုအင်အားအရာရောအရွယ်အစားရရောလူဦးရေရောအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်ရုရှားအိန္ဒိယဘရာဇီးလ်အဲ့ဒီနိုင်ငံတွေကမပါဘူးခင်ဗျာသူကနာမည်ကောင်းမရပါဘူးနောက်ဒုတိယတစ်ချက်ကနိုင်ငံတကာလို့ပြောတဲ့အခါမှာကုလသမဂ္ဂပါကုလသမဂ္ဂအမြတ်မှအရေးကြီးပါတယ်ဘာကြောင့်နိုင်ငံပေါင်း195နိုင်ငံလုံးထဲမှာပမာဏနိုင်ငံတွေပါတာကိုအဲ့တော့ကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံတကာပုံရိပ်မကောင်းလို့ဟိုသူတို့နဲ့အခြားအကြောင်းတွေအများကြီးတော့ပေါ့နော်ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်ကျွန်တော်တို့နိုင်ငံမပါဘူးပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာကုလသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်။အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနဲ့ကလည်းနိုင်ငံကောင်းရတာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့နိုင်ငံကလေးဟာအာကြိုးစားပြီးတော့နော်ကိုယ့်ချေကိုရပ်ပြီးတော့ကိုယ့်ရဲ့နိုင်ငံကုန်းကိုတင်ဖို့ရာဆိုတာလေးလေးနက်နက်စဉ်းစားပြီးတော့ဟိုတနတ်စားဟိုမဲယူကော့ပွဲတစ်ခုတွေ့ရည်ရတဲ့အလုံဆုံးမှုတွေဗမာနိုင်ငံမှာဟိုနည်းလာမှသာလေပေါ်ကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဆရာဦးတင်ဆိုကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါသေးတယ်။ तू ကတော့ဟိုရိုးမလာရင်ရိုးမချင်းသေးပေါ့လေ။ तू ကတော့အဲ့ဒီအကောင့်နာမည်နဲ့ရေးထားတဲ့တယောက်ပဲ။ तू ကတော့ကျွန်တော်တို့ကတော့ပြည်ရင်းငင်းငင်းရေးပဲလူလာတယ်။ပြည်ရင်းငင်းငင်းရေးပြည်ပနဲ့ဆက်ဆက်မှုတွေပိုလွယ်ကူမွန်လို့ထင်ပါတယ်။အထူးသဖြင့်တန်ရနာလက်နက်ကင်အဖွဲ့နေပါတယ်။ဆိုတော့ तू ကပြောမယ်ဆိုရင် तू ကလည်းဟိုပြည်ရင်းအကိစ္စတွေကိုအရင်ဦးစားပေးဖြစ်ရှင်းပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးအကောင့်ကိုလုပ်ဖို့ဆိုတဲ့သဘောထားမျိုးလိုပဲကောက်ချက်ချလို့ရပါတယ်။ဒီဒေါ်ဆတ်စုကြည်မင်ကုန်းနဲ့မှဟိုပြောထားတာတခုရှိပါတယ်။ तू ကတော့သူ့စကားအတိုင်းပြောမယ်ဆိုရင်တော့ကမ္ဘာအတိုင်းအဝန်းမှာတာဝန်သိစွာရပ်တည်နိုင်ရန်အရေးကြီးကြောင်းကိုနားလည်အတိအမှတ်ပြုတဲ့အလျောက်ကိုယ်နိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကိုက်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းဝမ်းရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဆိုရင်လည်းကိုယ်တိုင်းပြည်အခြေအနေနဲ့ချိန်ထိုးလုပ်ရမယ်ဆိုတော့ဟိုမူမျိုးလိုဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြည်ရင်းစံဆိုပြီးကွာချက်တွေရောရှိမလားနိုင်မလားကိုအောင်တို့ငယ်တကယ်လို့ရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ့်နည်းတွေရှိမလဲ
ဟုတ်ကဲ့ဟိုဒီနေရာမှာတော့ကျွန်တော်လက်ချက်လောက်ပြောချင်ပါခင်ဗျာအခုကတော့ကျွန်တော်တို့အမျိုးသားအစည်းအဝေးကိုခေါ်တော့ဗျာဆိုတော့ကိုယ့်ရဲ့နိုင်ငံရဲ့အကျိုးစီးပွားကဘာလဲဆိုတော့ကြားကိုကျွန်တော်တို့ဖွင့်ဆိုဖို့လည်းလိုပါတယ်အဲ့ဒီပုံမှာခြေပြုပြီးတော့ဟိုကျွန်တော်တို့ရဲ့ပန်တမာရေးကိုဝင့်ပြင်ဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ချက်ကတော့ဒီ NLD အစိုးရတက်တက်လာပြီးမှာပဲတော့ဆန်းစုကြည်ပြောမှုပါတယ်ဟို people diplomacy ပေါ့ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်နိုင်တဲ့ပန်တမာရေးလုပ်ငန်းပေါ့ဆိုတော့ဒါတွေကိုတိုးလှုပ်ကြမယ်လို့ကြေညာပေးခဲ့ပါတယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာကြီးပုံကြီးကောင်းအောင်ပေါ့ကျွန်တော်ပြည်သူတွေဒါဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လာလဲလို့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်ဆွေရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီ တကယ်လို့ပေါ့လေအခုဆက်ဆော့ပြောတယ်လို့ပေါ့ပြည်တွင်းရဲ့ကြေညာတွေကိုလည်းဖြည့်ရှင်းဖို့ရှိရောတချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်လည်းနိုင်ငံတကာလိုလားနေတဲ့လူခွင့်ရေးစံလိုမျိုးနဲ့အပြည့်အဝမလုံနိုင်နေဘူးဒီရဲ့အခြေအနေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးကြီးပြည်တွင်းမှာလည်းရှိနေတယ်ဆိုတော့ပြည်တွင်းရဲ့စံနဲ့ပြည်ပနိုင်ငံတကာလူလာနေတဲ့စံနေနဲ့ညှင်းထိန်းညှိပြီးတော့လုပ်ဖို့ဆိုရင်လုပ်နိုင်တာဘာတွေများရှိမလဲဆရာ
အဲတော်တော်ကျွန်တော်တို့ခက်တယ်ခင်ဗျာနိုင်ငံတကာစံနိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်းတဲ့အခါမှာအမှားတိုက်တာတွေရှိပါတယ်ကျွန်တော်နိုင်ငံဟာဟိုတိတ်ပုံပြိုးတုတ်တဲ့နိုင်ငံနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုတော့လုံနိုင်တာကတော့တိကျပေါက်ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစူးစမ်းနေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုဒေါက်တာဆောစုကြည်ပြောသလိုပေါ့နော်အဲဟိုနိုင်ငံရဲ့သဘောမျိုးဖြစ်တော့စူးစမ်းမယ်လို့ကျွန်တော်တို့ဟိုယုံကြည်ရတယ်ဒီတော့ဝိုင်းပြီးစူးစမ်းရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟိုစူးစမ်းမှုတွေကိုရိုးသားသားအဲ့နိုင်ငံအကျိုးစုအဝကြည့်ပြီးစူးစမ်းမှုတွေပေါ်မှာအဲတကူရေးတပါတီတစ်ဖွဲ့တစ်စုရဲ့အဲဟာလာလူလူလွာချက်တွေကိုနှိမ့်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့စူးစမ်းတဲ့အပိုင်းတွေဆက်စူးစမ်းအဖြစ်လို့ဖြစ်စီအပိုင်းတွေနဲ့သွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်ကြချောက်ရှိပါတယ်
โอเคกูเจอเฉิงตะมินิละจันทร์นี่ก็กูอองตุญเญยโอ้เฉิงนี่เนี่ยโหไม่เช็ดไปเสียจังมาเลยดองซั้นสุจิสกาเนี่ยပြောมั้ยဆိုရင်ဗောလေกบ่าလည်းมาตาဝင်ตีတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးနေねကျွန်တော်တို့ဘာတွေလုပ်ဖို့လုံးမလဲခင်ဗျာ
โอเคဟိုအခုကတော့ဒီกบ่าလည်းมาตาဝင်ပြီးတဲ့နိုင်ငံဆိုတာကခုနိုင်ငံကိစ္စကြီးလည်းမကြည့်ဘူးဗောเนาะဒေတာတွေကိစ္စလည်းကြည့်လို့လိုပါတယ်ဆိုတော့နောက်တစ်ခါကျတော့နိုင်ငံကအရေးဒီမှာပို့ပြီးတော့တက်တက်ကြွကြွပါဝင်မှုလိုပါတယ်ကျွန်တော်တို့ကတော့နိုင်ငံတကာစံချိန်တိုင်းမို့ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်အောင်လည်းမကရှိရပါဘူးဆောင်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့မြန်မာရေးခက်ခက်ကိုအောင်သူငယ်အမေရိကန်အခြေစိုက်မြန်မာရေးတုံးသက်တဲ့ဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့စာရေးဆွေးနွေးမြင်းမြန်းသူတွေတောထရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကိုအောင်လုံးနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းလေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကိုတော့မနက်ပြန်တနင်္ဂနွေနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လင်းပေးတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်အစီအစဉ်နေ့မကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ကြီးညာပေးပါအောင်ရှင်
စီးရီးယားနိုင်ငံရှိကူတာဒေသကသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးမြို့ကိုအစိုးရတပ်တွေကလေကြောင်းကနေရောမြေပြင်ကနေဝါထိုးစစ်ဆင်နေပြီးတိုက်ပွဲတွေအတွင်းလူပေါင်း40လောက်တည်ဆုံသွားပြီဖြစ်တယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါရယ်ကူတာဒေသကအကြီးဆုံးမြို့ဖြစ်တဲ့ဒူမာမြို့နေရာအချို့ကနေထူးထပ်တဲ့မိခိုးတွေတက်လာတာကိုတောက်ကြနေကစီးရီးယားရုံးမြင့်တန်ကြားကနေတိုက်ရိုက်ထုတ်လင်းပြသခဲ့ပါရယ်ခင်ဗျာဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်နေတဲ့ဂျပန်မရိန်းတပ်ဖွဲ့ဖွဲ့စည်းတဲ့အခမ်းအနားဒီကနေ့ကျင်းပပါရတယ်။တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နေမီတလျှောက်ကကျွန်းတွေကိုတရုတ်နိုင်ငံဘက်ကအတင်းလာသိမ်းပိတ်တာမျိုးကိုဂျပန်ကစိုးရိမ်ပြီးတော့အခုလိုတပ်ဖွဲ့စည်းတာပါ။ကျူရှီကျွန်းစဲအနောက်တောင်ဘက်ကဆန်စီဘိုကျွန်းအနီးကစစ်စခန်းမှာမရိန်းတပ်ဖွဲ့ဝင်1500လောက်ဟာစိုးရွားတဲ့ရာသီဥတုအောက်မှာပဲတပ်ဖွဲ့စည်းတဲ့အခမ်းအထိမ်းအခမ်းအနားကျင်းပခဲ့ပါရတယ်။ဒီကနေ့ April Kriniya နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖွဲ့စည်းခဲ့တဲ့နှစ်80ပြည့်မြောက်နှစ်ဖြစ်ပြီးတော့ကမ္ဘာ့ကျန်းမာရေးနေ့ပြည်လည်းသတ်မှတ်ထားပါတယ်။လွန်ခဲ့တဲ့10ဆနှစ်9နှစ်အတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ရည်မှန်းချက်အတော်များများအကောင့်တွေဖော်နိုင်ခဲ့ပေမဲ့ဆောင်ရွက်စရာအများပြားရှိနေသေးပါ။ဒီကနေ့အချိန်မှာတော့ဒီလူမျိုးများဟာဝက်သက်ရောဂါကာကွယ်ဆေးထိုးဖို့အတွက်လလန်းမမီဖြစ်နေတာကြောင့်ဒီလိုအခြေအနေတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ဒီနှစ်အတွက် WHO ရဲ့ဆောင်မုတ်ကိုလူတိုင်းအတွက်ကျန်းမာရေးဆိုပြီးတော့နာမည်ပေးထားပါတယ်။နိုင်ငံတိုင်းအနေနဲ့ကျန်းမာရေးဝန်ဆောင်မှုဘိုင်းမှာပို့ပြီးတော့အလေးပေးလှုပ်ဆောင်မှုနဲ့ကျန်းမာမှသာလူတိုင်းနိုင်ငံအတွက်လှုပ်လှုပ်နိုင်ပြီးပိုဖွံ့ဖြိုးတိုးတက်လာမှာဖြစ်တယ်လို့ WHO အဖွဲ့ကြီးကတိုက်တွန်းကြံပေးထားပါတယ်။စပိန်ဆိုရအနေနဲ့ကက်တလိုနီးယားဒေသခွဲထွက်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေပြန်ဆဖို့ကက်တလိုနီးယားခေါင်းဆောင်ဟောင်းကာလက်ပူချ်ဒီမွန်ကတိုက်တွန်းလိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါလိမ့်ရှင်။
စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းမီတာ19.25-32နဲ့လိုင်းလမ်းမီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
Come to you from the Voice of America, Washington.